ရေဒီယိုအစီအစဉ်ဖြစ်တယ် AWR ညှော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ပါရှင်များခင်ဗျာညှော်လင့်ခြင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနာနဲ့6နာရီမိနစ်30မှ8နာရီအထိ25မီတာ kilohertz 11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kilohertz 11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရဲ့ရှင်။
ဒေါက်တာရှင်များရှင်
။အာရောတెంပရာမန်လာဗန်ကျန်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရဲ့ရှင်။
တော်တော်ရှင်မိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝဲစားတောက်နေကြရတယ်ဆိုတာလူတိုင်းသိပါပဲဒီလိုမျှဝဲစားတောက်ကြတဲ့အခါစားတောက်မှုမမကန်တာတွေစားတောက်မှုအချိန်မတော်တာတွေကြောင့်ကျမ်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရပါတယ်။ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားသောက်နေထိုင်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှဝင့်ခြင်းအတမထုတ်လွှင့်ပေးမယ်။အစာအာဟာရဆိုင်ရာအကြောင်းပြချက်တွေကိုလေ့လာမှတ်သားကြရအောင်နော်။သောတရှိများရှင်ဒီနေ့အစာအာဟာရဆိုင်ရာအကြောင်းပြချက်ကဏ္ဍမှာကာယစီးမျဉ်းများကိုချိုးဖောက်ခြင်းကြောင့်ဖြစ်ပေါ်လာတဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဆိုတဲ့အကြောင်းကိုတင်ပြပေးမှဖြစ်ပါရဲ့ရှင်။သောတရှိများရှင်။စင်ဆက်မပြတိုးတက်မှုကိုသာရှာဖွေလှုပ်ဆောင်ကြဖို့မိမိလူတွေကိုဖျားသခင်ကမိန့်တော်မူပါတယ်။ကတွေးလိုလိုက်မှုဟာစိတ်ပိုင်းဆိုင်ရာတိုးတက်မှုနဲ့ဝိညာဉ်ရေးဆိုင်ရာတန်ရှင်းခြင်းကိုများစွာအဟံတာဖြစ်စေတယ်ဆိုတာကျမတို့သိရှိနားလည်ဖို့လိုပါတယ်။ကျမချင်းပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးကျမတို့လေ့လာသိရှိသမျှအရာလူအများစုဟာမလျော်ကန်တဲ့အစားအစာတွေကိုသုံးဆောင်နေကြပါတယ်။ဥပုံနဲ့အတွက်အစားအစာတွေကိုပြင်ဆင်တဲ့အခါမှာတခြားနေ့တွေမှာစားတော့တဲ့အစားအစာတွေထက်ပိုပြီးတော့များများပိုပြီးတော့ဖွဲ့ဖွဲ့ရရဖြစ်အောင်မပြင်ဆင်သင့်ပါဘူး။ရိုးရိုးအစားအစာကိုသာပြင်ဆင်ပြီးတခြားနေ့များထက်ရှော့စားသင့်ပါတယ်။ဒါမှသာစိတ်ကြီးကြီးလင်းလင်းနဲ့ဝိညာဉ်ရေးကိစ္စတွေကိုသိမြင်နိုင်ပါမယ်။ဗိုက်ကြလာတာနဲ့အမျှအုံနောက်လဲထိုင်းမိုင်းလာပါလိမ့်မယ်။မုံမြတ်တဲ့နှုတ်ထွက်စကားတွေကိုကြားကောင်းကြားနိုင်မှာဖြစ်ပေမဲ့အမုံအမျှထားနိုင်တော့မှာမဟုတ်ပါဘူး။အကြောင်းကတော့မလျော်ကန်တဲ့အစားအစာတွေကြောင့်စိတ်ဟာရှုပ်ထွေးနေပါပြီ။ဥပုံနေ့မှာအစားကျူးခြင်းအဖြစ်ကောင်းမြတ်တဲ့အခွင့်အရေးတွေကိုခံစားဖို့မသင့်လျော်အောင်မိမိကိုယ်ကိုမိမိလှုပ်ဆောင်နေကြပါလေ။လူတွေကျင်းပနေတဲ့တောစခန်းတွေဟာဖျားသခင်ရဲ့ကြံရွယ်ချက်နဲ့လုံးဝမကိုက်ညီကြောင်းဖော်ပြချက်အဖြစ်သိရှိရတယ်လူတို့ဟာဝိညာဉ်တော်ရရှိဖို့အစဉ်သင့်မပြင်းမဲနဲ့တောစခန်းကိုလာကြတယ်များသောအားဖြင့်စိတ်နှလုံးကိုမပြင်းစင်ကြပဲအပြင်ပန်းအလှဆင်မဲ့အဝတ်တွေကိုသာပြင်ဆင်တတ်ကြတယ်ဖျားသခင်တန်ဖိုးထားတဲ့အရာမှစိတ်နှလုံးပြင်ဆင်ခြင်းဖြစ်ပါတယ်လူတွေအတွက်ကြမ်းမာရေးကိုထိခိုက်စေမဲ့အစာအစာတွေကိတ်မုတ်တွေကိုပြင်ဆင်ချက်ပြုတ်ခြင်းဖြင့်အချိန်ဖြုန်းတတ်ကြပါတယ်ညီကိုတွေအနေနဲ့အာဟာရနဲ့ပြည့်စုံတဲ့ပေါင်မုတ်တွေနဲ့ကျမရင်းနဲ့ပြည့်စုံတဲ့အစာတွေကိုသာပြင်ဆင်ခဲ့ကြလို့ရှိရင်နှုတ်ထွက်စကားကိုအမွန်အမြတ်ထားဖို့နဲ့ဝိညာဉ်တော်ရဲ့လွမ်းမိုးမှုကိုခံစားနိုင်ဖို့အစဉ်သင့်ပူပြီးဖြစ်နိုင်ပါလိမ့်မယ်။ကိုယ်နဲ့လက်ကျင်ကန်းတွေလုံနိုင်တဲ့နေအိမ်မှာစားတဲ့ရိုးရိုးအစာအစာတွေနဲ့မတူတဲ့အစာတွေနဲ့ဝမ်းပိုက်ဟာမကြမကြပြည့်ကြနေတတ်ပါတယ်။ဒါကြောင့်စိတ်ဟာထုံထိုင်းမိုင်းဝေလာပြီးတော့သာဝရကာလနဲ့ဆိုင်တဲ့အရာတွေကိုနားမလည်နိုင်တော့ပါဘူးဒီလိုနဲ့ဝိညာဉ်တော်ကိုမခံစားလိုက်ရပဲတောစခန်းပြီးဆုံးသွားတဲ့အတွက်တောစခန်းလာရခြင်းကိုသူတို့စိတ်ပြည့်ကြရပါတယ်အိမ်မှာကတည်းက မိမိရဲ့စိတ်နဲ့လို့မိမိရဲ့စိတ်နှလုံးကိုနဲ့နဲ့နဲ့နဲ့စစ်ဆေးပြင်ဆင်ခဲ့ပါအစားအစာနဲ့အဝတ်အထည်တွေကိုဥစားပေးမပြင်ဆင်ပါနဲ့သောတာရှင်များရှင်ကတွင်အလိုလိုက်ခြင်းကြောင့်အမှန်တရားကိုနားလည်သဘောပေါက်နိုင်ခြင်းမရှိတော့ပါဘူးကတွင်အလိုလိုက်ခြင်းကြောင့်ကတွင်အလိုလိုက်ခြင်းကြောင့်အုံနောက်မှာထုံထိုင်းမှုတွေဖြစ်ပေါ်စေတယ်နောက်တစ်ချက်ကကတွင်အလိုလိုက်မှုကြောင့်စီမံကိန်းတွေရေးဆွဲတဲ့အခါမှာရောအကြံပေးတဲ့အခါမှာရောအရေးအချင်းညံ့ဖျင်းစေပါတယ်ကတွင်အလိုလိုက်ခြင်းကြောင့်သားသမီးတွေရဲ့ကိုယ်စိတ်ဝိညာဉ်ရဲ့တကောအစွမ်းတွေကိုရုတ်ရော့စေပါတယ်အစာအသောက်ကိုချုပ်တီးခြင်းအဖြစ်စိတ်တကူတွေတိုးပွားစေနိုင်ပါတယ်ဆိုတဲ့အကြောင်းအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျန်းမာရေးအတွက်အကြံပေးတင်ပြလိုက်ပါတယ်ရှင်သောတာရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်
ဆရာဦးတင်မောင်ဆန်းမှဟောကြားဝင်ငါပြီมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အာယူကြပါစို့
ချစ်တော်တော်ရှင်များမင်္ဂလာပေါင်းနဲ့ပြေဝဆုံရင်တော့နေတူနေမြနေတယ်လေးဖြစ်ပါစေလို့ရှေးစွာဆန္ဒပြုကြပါတယ်။ယနေ့မျော်လင့်ချက်ဓမ္မဒေသနာကနေမှတော်တာရှင်အားလုံးနဲ့တူပြန်လည်ပြီးတော့ဝင်ငါတက်သိခံသွားခြင်းတဲ့တဲ့စကားကတော့ခရစ်တော် night အသီးသီးစေဆိုတာပါလေ။နော်ကျွန်တော်တို့ခရစ်တော် night အသီးသီးတဲ့အသီးဟာဆိုရှင်ဘာတွေဖြစ်မလဲဆိုတာကိုကျွန်တော်တို့လေ့လာသွားမှာဖြစ်ပါတယ်။ ဒါကြောင့်ဒီနေ့လေ့လာမဲ့သတင်းစကားပေါ်မှာတို့ရှင်မိတ်ဆွေနဲ့အတူပုံမပြီးမှနားလည်သဘောပေါက်ဖို့ရန်အတွက်ဝိညာဉ်တော်ပဲ့ကန့်ခြင်းရရှိဖို့ရန်အတွက်ကျွန်တော်တို့ခတ္တခဏဆုတောင်းကြပါစို့အတက်ကောင်းငင်ပေါ်၌တရှိလို့မတော်ဖပါဗျာယနေ့နေ့တစ်တဖန်ပြန်လည်၍ရောက်ရှိလာတဲ့အတွက်ကိုရုဘုယေရှုတင်နေအသစ်တော်အသက်တာအသစ်တော်အသွေးသားဖြင့်တားမြို့တို့ကိုရှင်တန်ခွင့်ပေးတော်မူပြီးနန်းနဲ့ရောင်ချီနဲ့တူအလင်းရောင်ကိုတွေ့ရ၍ဝမ်ပန်းတသာဖြင့်ကြိုဆိုခွင့်ပေးတဲ့အတွက်လည်းနာမတော်ကိုချီးမွမ်းပါတယ်အဖဗျာယခုကြားနာပြန်ပဲဖြစ်တဲ့သတင်းစကားမှာလည်းကိုရှင်ဖျားကောင်းချီးပေးတော်မူပါဝိညာဉ်တော်တိုးထောင်မူ၍သတင်းစကားပြောဟောမဲ့သားရဲ့နှုတ်တော်ကိုလည်းဖွင့်ဟတော်မူ၍သည့်အပြင်ကြားနာရမဲ့သားသမီးတို့ရဲ့နှလုံးသားတကားကိုလည်းဖွင့်ဟပေးတော်မူ၍ကိုရှင်ဖျားရဲ့ဝိညာဉ်တော်တကိုးကိုခံယူရသောချိန်ကာလဖြစ်ပေါ်ရန်အတွက်လည်းမဆတော်မီကြောင်းတပည့်တော်တာတော်သခင်ခရစ်တော်၏နာမတော်ကိုမြှပြည့်စတော်မှာလေဖာဗျာအာမင်ကျွန်တော်မိတ်ဆွေများယနေ့ကျွန်တော်တို့ကခရစ်တော် night ဆက်နွယ်နေတဲ့သပြစ်ပင်ကြီးသပြစ်ဂိုင်းတွေဖြစ်နေတယ်အခက်တွေဖြစ်နေတဲ့ခါမှာခရစ်တော် night ဆက်နွယ်နေတဲ့အဂိုင်းခက်တွေကအသီးသီးဖို့လိုတယ်ဆိုတာကိုတင်ပြသွားခြင်းပါတယ်ဒါကြောင့်ခရစ်တော်ကိုယ်တိုင်ကဒီကမ္ဘာလောကကြီးမှာဆိုရှင်လူသားအဖြစ်ရှင်သန်ခဲ့ပါတယ်ခရစ်တော်ယေရှုပါဆိုရှင်ဒီလောကမှာနေစဉ်အလုတ်၄မျိုးကိုလှုပ်ဆောင်ခဲ့တယ်နော်ပထမတစ်မျိုးကတော့နတ်ဆိုးတွေကိုနှစ်ထုတ်ခဲ့တယ်။နော်ဒုတိယကတော့အနာရောဂါတွေကိုငြိမ့်စေခဲ့တယ်။တတိယချက်လောက်ဆောင်တဲ့အလုပ်ကတော့ဖယားသခင်ရဲ့နိုင်ငံတော်အကြောင်းကိုဟောပြောတယ်။စတုထလောက်ဆောင်တဲ့အချက်ကတော့လူမှုရေးဆောင်ရွက်ခြင်းနော်လူမှုရေးဆောင်ရွက်ခြင်းစတဲ့ဖြင့်အလုပ်တွေကိုသူကလောက်ဆောင်ခဲ့ပါတယ်။နော်ဒါကြောင့်ဒီကမ္ဘာလောကကိုခရစ်တော်လာတဲ့ခါမှာနတ်ဆိုးတွေကိုလည်းသူနှစ်ထုတ်ခဲ့တယ်။နော်နတ်ဆိုးဆွေးနေတဲ့လူတွေကိုလည်းဒုက္ခရောက်တဲ့ခါမှာသူကနတ်ဆိုးကိုနှစ်ထုတ်ပေးခဲ့တယ်။အနာရောဂါတွေဖြစ်နေကြတယ်ဒုက္ခရောက်နေကြတယ်ကြမ်းမာခြင်းချိုးတက်နေကြတယ်အဲ့ဒီသူတွေကိုခရစ်တော်နဲ့တွေ့တဲ့ခါမှာအဲ့ဒီအနာရောဂါအားလုံးကိုခရစ်တော်ကငြိမ့်စေငြိမ့်စေခဲ့ပါတယ်နောက်ပြီးတော့ဘုရားသခင်ရဲ့နိုင်ငံတော်နော်ကောင်းကင်နိုင်ငံတော်တရင်စကားကိုလည်းတခါတဲ့လမ်းစတွေကိုဖော်ပြီးတော့ခရစ်တော်ကတရားဟောခဲ့ပါတယ်နံပါတ်၄ချက်မှာတော့လူမှုရေးဆောင်ရွက်ချက်တွေဒုက္ခရောက်နေတဲ့သူတွေကြုံတွေ့ရတဲ့ခါမှာခရစ်တော်ကအမြဲတမ်းလက်ပိုက်တည်နေတဲ့သူမဟုတ်ဘဲနဲ့ကူညီဆောင်မခဲ့တာကိုတွေ့ရပါတယ်တော်ဒီကမ္ဘာလောကကြီးကိုအာဒံလက်ထဲကနေမှနတ်ဆိုးတို့ရဲ့ကောင်းဆောင်စာတန်ကလူယူထားပြီးဖြစ်ပါတယ်။နော်လူတွေကိုလည်းခန္ဓာစိတ်ဝိညာဉ်ဆင်းရဲအောင်အမျိုးမျိုးကြုံပြုတ်ပြီးတော့နှိပ်စက်နေတယ်။ဒါကြောင့်နတ်ဆိုးကိုမနစ်ထုတ်ဖက်နဲ့အနာငိမ့်စီလို့မရဘူးချစ်တော်မိတ်ဆွေ။အနာယောဂါဆိုတာဆိုလို့ရှိရင်နတ်ဆိုးကြောင့်အပြစ်ရှိသူတွေအပေါ်မှာဆိုရှင်ဘုရားသခင်ရဲ့အခွင့်တော်နဲ့ရောက်ရှိလာတာဖြစ်တယ်။လူတို့ကအသက်ရှင်တော်မူတဲ့ဘုရားကိုမမြင်နိုင်အောင်မျက်စိပိတ်ထားတဲ့အတွေ့ဘုရားကိုမြင်နိုင်အောင်နတ်ဆိုးကိုနှင်းထောက်ဖို့ရန်အတွက်နတ်ဆောင်းနဲ့နတ်ဆိုးနဲ့နတ်ဆိုးရဲ့လက်ရာတွေကိုကျွန်တော်တို့ဖယ်ရှားဖို့လိုပါတယ်အနာရောဂါငြိမ့်စေဖို့လိုတယ်အဲ့ဒီခါကြမှာအသက်ရှင်တော်မူတဲ့ဘုရားကိုထိတွေ့ခံစားနိုင်မှာဖြစ်တယ်ချစ်တော်မိတ်ဆွေဘုရားသခင်ရဲ့နိုင်ငံတော်အကြောင်းကိုလည်းကျွန်တော်တို့ပြောနိုင်မယ်เนาะကြမ်းမာတဲ့ခါမှာကြတော့ဘာဖြစ်လာလဲဘုရားသခင်နိုင်ငံတော်အကြောင်းကိုလည်းပြောနိုင်မယ်ပြောင်းလဲလာတဲ့လူတွေကိုလည်းကျွန်တော်တို့ကလည်းလူမှုရေးပြုတ်နိုင်တာဖြစ်ပါတယ်လူမှုရေးကြီးပဲရှေ့တန်းတင်လို့မရဘူးချစ်တော်မိတ်ဆွေငွေရေးကြေးရေးပစ္စည်းအခွင့်အရေးနဲ့ဆက်သွယ်ရင်ကျွန်တော်တို့ခဏပဲရမယ်။ဒါကြောင့်ပြောင်းလဲလာတဲ့လူတွေကိုအမြဲတမ်းထိတွေ့မှုပြုလုပ်ပြီးတော့ဝိညာဉ်ရေးဘက်မှာ노노ကြာကြာရှိအောင်เนาะကျွန်တော်တို့ကထောက်ပံ့ပြုစုရမှာဖြစ်ပါတယ်။သခင်ယေရှုကဒီအချက်၄ချက်ကိုဆောင်ရွက်ခဲ့ပါတယ်။ဒါကြောင့်သခင်ယေရှုကိုမိမိကဲတင်ပန်းရှင်အရှင်သခင်အဖြစ်လက်ခံတဲ့လူတွေကသခင်ယေရှုဆိုတဲ့သပြည့်ပင်ကထွက်လာတဲ့အခိုင်အခက်ဖြစ်တဲ့အတွက်ကြောင့်သခင်ယေရှုရဲ့အသီးကိုဖြစ်တဲ့အမှုလေးပါးကိုပဲကျွန်တော်တို့သိရမှာဖြစ်ပါတယ်ချစ်တော်မိတ်ဆွေသခင်ယေရှုပြုလုပ်ခဲ့တဲ့အမှုလေးပါးကိုပြန်လုပ်ဖို့လိုပါတယ်နော်အသီးသီးတဲ့အခက်တွေကိုပိုပြီးအသီးသီးဖို့យ៉ាងကအသီးမသီးတဲ့အခက်တွေကိုခုတ်ပစ်တယ်လို့သခင်ယေရှုကပြောပါတယ်ပင်စီရဲ့စွမ်းရည်ဟာတို့ရှင်အဟာရတက်ကိုအလားတထိုင်စားပြီးတော့ဖြုံးတီးမဲ့အသင်းတော်တွေပုပ်ကိုတွေကိုဖြတ်ပစ်တယ်လို့ပြောတာပါဒါကြောင့်ယောဟန်ခရစ်စံကအငယ်နှစ်မှာတို့ရှင်ငါ၌အသီးမသီးသောအခက်ရှိသမျှတို့ကိုခုတ်ပစ်တော်မူ၏အသီးသီးသောအခက်ရှိသမျှတို့ကိုตา၍သီးစေခြင်းကငါတုံတင်ရှင်းလင်းတော်မူ၏သင်တို့သည်ငါဟောပြောသောစကားအပြင်ယခုပင်ရှင်းလင်းလျက်ရှိကြ၏ဒါကြောင့်တမန်တော်ကြီးများဟာတို့ရှင်သခင်ယေရှုဟောပြောခဲ့တဲ့စကားတွေကိုအကုန်အစင်ကြားနာတဲ့အတွက်ကြောင့်သူတို့ရဲ့အသက်တာဟာတို့ရှင်အသီးသီးဖို့ရန်အတွက်အသစ်ဖြစ်နေပါပြီအသင်းဖြစ်နေပါတယ်ဒါကြောင့်ခရစ်ယန်တို့ရဲ့အသက်တာဟာလို့ရှိရင်အရေးကြီးတာကဘာဖြစ်လဲဖခင်သခင်ရဲ့နှုတ်ကပတော်ဖြစ်ပါတယ်နှုတ်ကပတော်ကိုတန်ရှင်းသောဝိညာဉ်တော်ကရေးထားတာဖြစ်ပါတယ်နှုတ်ကပတော်ဘလောက်ပဲဖတ်ဖတ်တန်ရှင်းသောဝိညာဉ်တော်ရဲ့ပေါ်ပြခြင်းမရှိရင်သဘောမပေါက်ပါဘူးချစ်တော်မိတ်ဆွေဒါကြောင့်တန်ရှင်းသောဝိညာဉ်တော်ကိုခံယူဖို့လိုတယ်ကျမ်းသာဖတ်ခြင်းဆုတောင်းခြင်းဖခင်ရှင်နဲ့အတူရှိခြင်းဟာဒါတွေရလို့ရှိရင် လုံနေမှဒါတွေကိုလုံနေမှဘုရားသခင်နဲ့တည်နေမှမှာဖြစ်ပါတယ်။ဒါကြောင့်တန်ရှင်တော်ဝိညာဉ်တော်အဖြစ်နှုတ်ကပတ်တော်နဲ့ရှင်းလင်းခြင်းနော်မခံရသေးတဲ့လူဟာလို့ရှိရင်အတိမသိတဲ့လူဖြစ်ပါတယ်။ဒါကြောင့်နံပါတ်အခန်းငယ်လေးမှာလို့ရှိရင်ငါ၌တည်နေကြလောတဲ့။ငါသည်လည်းသင်တို့၌တည်နေမည်တဲ့။ဒါကြောင့်စပြည့်ခဲ့ရလို့ရှိရင်အပင်၌မတည်လျင်ကိုယ့်အလိုလျောက်အတိမသိနိုင်တကယ်တော့သင်တို့ဟာလေငါ၌မတည်တည်ရင်အတိမတည်နိုင်ကြဆိုပြီးတော့ခရစ်တော်ကပြောခဲ့ပါတယ်။ယနေ့ခရစ်ယာန်တို့ရဲ့အသက်တာဟာလို့ရှိရင်အတိတည်ခြင်းဟာအဓိကဖြစ်ပါတယ်။အတိတည်ဖို့ကလို့ရှိရင်ခရစ်တော် night တည်ဖို့လိုတယ်။ခရစ်တော် night တည်ဖို့ကလို့ရှိရင်တန်ရှင်သောဝိညာဉ်တော်ရဲ့မာစာမှုလိုတယ်မိတ်ဆွေ။ဒါကြောင့်ဝိညာဉ်စုကျေးဇူးလိုတယ်။လမ်းပြခြင်းလိုတယ်။ဒါကြောင့်လေကျွန်တော်တို့ခရစ်တော်ကယောဟန်16အငယ်9ကနေမှ17မှာလို့ရှိရင်တန်ရှင်သောဝိညာဉ်တော်ကိုဆေးလွတ်ခဲ့တာဖြစ်ပါတယ်။နော်။တန်ရှင်းသောဝိညာဉ်တော်အဖြစ်စိတ်မှန်တဲ့ဝိညာဉ်အသီးကိုကျွန်တော်တို့သိနိုင်ပြီဖြစ်ကြောင်းကျွန်တော်တို့ရဲ့အသက်တာကိုပြန်လည်ပြီးတော့စင်ကျင်ပါနော်ညနေဘုရားသခင်ကကျွန်တော်တို့ကိုတန်ရှင်းသောဝိညာဉ်တော်အဖြစ်အမြဲတမ်းလမ်းပြနေတယ်အမြဲတမ်းတန်ရှင်းသောဝိညာဉ်တော်အဖြစ်ကျွန်တော်တို့ကိုထိတွေ့နေတယ်ကျွန်တော်တို့အားလုံးကအမြဲတမ်းဝိညာဉ်တော်အဖြစ်အမြဲတမ်းပန့်ပိုးပေးပြီးတော့လောက်ကံပြုတ်မှုဆောင်ရွက်နေတဲ့မြတ်မှာလို့ရှင်တန်ရှင်းဖို့ဖြူစင်ဖို့ရတဲ့နော်ကျွန်တော်တို့ရဲ့သွာလာမှုကစအရာရာခတ်သိမ်းကောင်းညဖို့ရတဲ့ဘုရားကအမြဲတမ်းလမ်းပြနေပါတယ်။ဒါချစ်တော်မိတ်ဆွေများကျွန်တော်တို့ရဲ့အသက်တာမှာလို့ရှိရင်ယနေ့အသက်တာကိုပြန်လည်ပြီးတော့ဆန်းစစ်ပါ။ကိုရောဘုရားကဒီကမ္ဘာလောကကြီးကိုလာခဲ့တယ်။ကမ္ဘာကျောင်းလောကကြီးကိုလာတဲ့ခါမှာလို့ရှိရင်ဘုရားသခင်ကနော်လုတ်ခဲ့တဲ့အမှု၄ပါးကလို့ရှိရင်တကယ်မွန်မြတ်ခဲ့ပါတယ်။နတ်ဆိုးတွေကိုနှင်ထုတ်ခဲ့တယ်။အနာရောဂါတွေကိုငြိမ်းစေခဲ့တယ်။ဘုရားသခင်ရဲ့နိုင်ငံတော်အကြောင်းကိုဟောပြောခဲ့တယ်။လူမှုရေးတွေမှာလို့ရှိရင်တခါတည်းကူညီပြီးတော့ဆောင်မခဲ့တယ်။ယနေ့ကျွန်တော်တို့ကလည်းခရစ်တော်နဲ့ဆက်နွယ်နေတဲ့ပင်မပင်စီနဲ့ဆက်နွယ်နေတဲ့ကျွန်တော်တို့ခရစ်ယာန်များအသက်တာမှာလည်းကျွန်တော်တို့ရဲ့အသက်တာမှာလည်းဖခင်သခင်ရဲ့လှုပ်ဆောင်မှုမျိုးနဲ့အသက်တာကိုရှင်သန်ပြီးတကလားသူတစ်ပါးရဲ့အကျိုးကိုဆောင်ရွက်နိုင်ဖို့သူတစ်ပါးတွေပေါ်မှာလို့ရှိရင်မေတ္တာပြနိုင်ဖို့ခရစ်တော်ရဲ့လိုတော်နဲ့ညီတဲ့အသီးကိုကျွန်တော်တို့အသက်တာမှာလို့ရှိရင်ပြင်ဆင်ပြီးတော့သီးကိုသီးနိုင်မှာဖြစ်ကြောင်းเนาะတင်ပြလိုက်ပါတယ်အချစ်တော်မိတ်ဆွေများအားလုံးဘုရားကောင်းကြီးချပေးပါစေ။
အလုံးထွက်ထိတ်ခမ်းတဲ့တိုးလေးဟာအလုံးထွက်ခဲ့တယ်မူပေshall the love you lamp you need you lamp you need things i love you shall you be oh you see my bay ha di nei nei ma le ni sa ji
တော်တော်ရှင်များအားလုံးမင်္ဂလာပါရှင်။တော်တော်ရှင်များတွေခုချိန်မှာစံပြအိမ်အောင်ဆိုတဲ့စာအုပ်ထဲကမေတ္တာစစ်လို့တဏှာချစ်လို့ဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးခြင်းပါတယ်ရှင်။တော်တော်ရှင်များရှင်။မေတ္တာဆိုတာယေရှုဖျားထံမှာဆင်းသက်လာတဲ့ဖိုးထိုက်တန်တဲ့စုကျေစုပဲဖြစ်ပါတယ်။မေတ္တာဆိုတာယေရှုထံတော်မှာစနုပ်တို့လက်ခံရရှိတဲ့အဖိုးထိုက်တန်တဲ့စုကျေစုပဲဖြစ်ပါတယ်။စင်ကြယ်တန့်ရှင်းတဲ့မေတ္တာဟာစိတ်ရခံစားခြင်းမဟုတ်ဘဲကျင့်စဉ်တစ်ခုသာလျှင်ဖြစ်ပါတယ်။စစ်မှန်တဲ့မေတ္တာအပြင်ချစ်တဲ့သူတွေဟာစင်ချင်းတက်ပြီးတရိပ်ကိမဲ့တဲ့သူများမဟုတ်ပါဘူး။စက္ခုနှစ်ကွင်းအလင်းကိမဲ့သူများလည်းမဟုတ်ပါဘူးရှင်။စစ်မှန်တဲ့မေတ္တာ၊မျိုးရိုးစစ်တဲ့မေတ္တာ၊စိတ်ဆွဲလန်းတဲ့မေတ္တာ၊ဖြူစင်သောမေတ္တာဆိုတာမရှိသလောက်နေပါလာပါတယ်။ဒီအဖိုးထိုက်တန်တဲ့ဝတ္ထုပစ္စည်းဟာရှားမှရှားတဲ့အရာဖြစ်ပါတယ်။တချို့ကတဏှာကိုမေတ္တာလို့ခင်မွန်းတတ်ကြပါတယ်။စစ်မှန်တဲ့မေတ္တာဟာမြင့်မြတ်တန့်ရှင်းတဲ့ကျင့်စဉ်တစ်ခုဖြစ်ပြီးရုတ်တရက်စိတ်ဇောတိုက်တွန်းမှုကြောင့်နိုးကြားလာပြီးပြင်းထန်စွာစုံစမ်းခံရတဲ့ရုတ်တရက်ပျောက်ကွယ်သွားတဲ့မေတ္တာနဲ့ခြားနာပါတယ်။မေတ္တာဟာကောင်းငင်မှပေါက်ဖွာလာတဲ့ပင်ငယ်လေးဖြစ်တဲ့အတွက်ဒါကိုမွေးမြူပြီးကြီးထွားလာအောင်ပြုလုပ်ရမှာဖြစ်ပါတယ်။ချစ်တတ်တဲ့စိတ်နှလုံးများမှန်ကန်ပြီးချစ်ဖွယ်တဲ့အပြောဆိုများဟာပျော်ရွှင်သားရတဲ့အင်ဂေဟာကိုစောက်လုပ်ပေးပြီးဒီအင်ဂေဟာများရဲ့ဩဇာတည်ရောက်မှုဆက်ကွင်းမှာရောက်ရှိလာတဲ့သူတွေအပေါ်မြင့်မြတ်တဲ့ဩဇာတည်ရောက်မှုရှိပါလိမ့်မယ်။မေတ္တာဟာစင်ချင်တက်ချင်းမရှိတဲ့အရာမဟုတ်ပါဘူးရှင်။မေတ္တာစိတ်ဟာတန့်ရှင်းစင်ကြယ်ပါတယ်။ဒါပေမဲ့ဇာတိပဂတိစိတ်နှလုံးနဲ့တဏှာဒါမှမဟုတ်တက်မဲ့ချင်းစတဲ့ဒီလိုမေတ္တာနဲ့လုံးဝမတူတဲ့အရာဖြစ်ပါတယ်။စင်ကြယ်တဲ့မေတ္တာဟာတဏှာမူကခေါင်းမာပြီးတစွတ်ထိုးပြုတ်လုတတ်ပြီးမစင်ကြယ်တဲ့မေတ္တာကတော့တဏှာမူကခေါင်းမာပြီးတစွတ်ထိုးပြုတ်လုတတ်ပါတယ်။မေတ္တာစေမေတ္တာမှန်ကတော့သူ့ရဲ့အမှုအရာအနည်းအထိုင်အသွင်မြင်တိုင်းမှာဖျားသခင်ရဲ့ကျေးဇူးတော်ကိုဟောပြထားလိမ့်မယ်။ကိုနှုတ်ဆောင်စီခြင်း၊ယောသားခြင်း၊စေတနာရှိခြင်း၊ကိုခြင်းတရားရှိခြင်း၊ဘာသာရေးအယူဝါဒယိုတည်ကိုင်းဆိုင်ခြင်းတို့ဟာမင်္ဂလာဆောင်ရေးနဲ့ပတ်သက်တဲ့လှုပ်ရှားမှုတိုင်းမှာထူးခြားနေမှာဖြစ်ပါတယ်။ဒီလိုအုတ်ထိတ်မှုရှိတဲ့အကျင့်လင်များတိုင်းဟာစွတောင်းဝတ်ပြုစည်းဝေးတစ်ခုခုကိုဖြစ်စေစိတ်ဝင်စားမှုပျောက်ကွယ်သွားအောင်သူတို့ရဲ့အိမ်အောင်ရေးကိစ္စကိုသာအာယုံဆိုင်နေမှာမဟုတ်ပါဘူး။ဘုရားသခင်ကသူတို့အားကြွယ်ဝစွာပေးသနာတော်မူတဲ့အခွင့်အရေးများလိလူရှုခဲမှုကြောင့်တမာတရားတွေသူတို့ရဲ့စိတ်ထက်သန်မှုဟာချုပ်ငြိမ်မသွားပါဘူး။ကာမဂုဏ်ခံစားမှုအတွက်ကိုသာအခြေခံတဲ့မေတ္တာဟာကောင်းပါပြီ။မျက်စိမရှိတဲ့အပြင်အုတ်ထိန်မရဖြစ်ပါလိမ့်မယ်။ဂုံသေးတစ္ဆာနဲ့စိတ်ရဲ့မြင့်မြတ်တဲ့စွမ်းအင်များကိုတဏှာရာဂရဲ့ကြီးကျွံဘဝ၌သွတ်သွင်းထားကြတယ်။ဒီလိုတဏှာရာဂရဲ့တန်ကျိုးဖြင့်ချီနှောင်ထားခြင်းခံရတဲ့သူတွေဟာအများအားဖြင့်စင်ချင်းတုံတရားနဲ့ဩတပစိတ်တို့ရဲ့နှိုးဆော်တဲ့အတန်ကိုမကြားကြပါဘူး။သူလိုက်နာကျင့်သုံးနေတဲ့လမ်းစဉ်ကိုတွေ့မြင်စေရန်အကြောင်းပြချက်ဖြင့်ပြောဆို၍မရ၊တောင်းမှန်တဲ့စကားပြောကြ၍လည်းမရဖြစ်နေတတ်ပါလေ။မေတ္တာစင်မေတ္တာမှန်ဟာလယ်ပင်ခိုင်မာခြင်းမရှိပါဘူး။အလွယ်တကူဒေါသမထွက်တတ်ဘူး။အထမတက်မဲ့တဲ့စိတ်မျိုးနဲ့လည်းကင်းပါတယ်။ဒီလိုစိတ်မျိုးမရှိတဲ့အပြင်တဘာဝအဖြစ်ငြိမ်သက်နှက်ဆိုင်ပါတယ်။တစ်ဖက်ကိုမျှော်ကြည့်ပြီးကာယကံရှင်ရဲ့အရေးအသွေးကိုအာယုံစူးစိုက်တယ်။မေတ္တာစင်မေတ္တာမှန်ဟာဉာဏ်အမျိုးမြင်ရှိပြီးခွဲခြားသိမြင်တတ်တဲ့သဘောဉာဏ်လည်းရှိတဲ့အတွေ့တစ္ဆာပြုခြင်းဟာစစ်မှန်ပြီးတည်မြဲပါတယ်။တက်မဲ့ခြင်းနဲ့စိတ်ဇောတိုက်တွန်းမှုအရာပြုလုပ်တတ်တဲ့လောကီကြီးထဲမှာမြောက်ပင့်ထားတဲ့မေတ္တာဟာဘာသာဝါဒနဲ့ဆိုင်တဲ့ပြုပြင်မှုကိုခံရတဲ့အခါယင်းဟာအပြောအဆိုနဲ့အလုတ်ကင်တို့တွင်ရုပ်လုံပေါ်ပါတယ်။ဖြင့်တူအနေဖြင့်စိတ်မရှိခြင်းဒါမှမဟုတ်တိမခံတတ်တဲ့စိတ်ယင်းဟာသန့်စင်တဲ့နူးညံ့သိမ်မွေ့ခြင်းယုံကြည်သူသားသမီးအနေဖြင့်စိတ်မရှိခြင်းတိမခံခြင်းဆိုတဲ့အရာတွေကိုကင်းဝေးပြီးတန့်စင်တဲ့နူးညံ့သိမ်မွေ့ခြင်းရှိရမှာဖြစ်ပါတယ်။ကျန်းတဲ့ရိုင်းဆိုင်တဲ့အလေးကျင့်တွေကိုခရစ်တော်ရဲ့ကြီးစုတော်အားဖြင့်ပျော့ပြောင်းစေရမှာဖြစ်ပါတယ်ရှင်။နားဆင်ခဲ့ကြတဲ့တောတာရှင်များအားလုံးပေါ်ဖဖျားရှင်ကောင်းချီးပေးပါစီရှင်။
Thank you.
တော်ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်။
တော်တာရှင်များခင်ဗျာ။ဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါလေ။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်တန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါလေရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 116တို့ဆက်သွယ်မြင်မြင်နိုင်ပါလေရှင်
။ဒေါက်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင်
။ AWR မျိုးလင့်ချင်းအတံကို나ဒေါက်တာဆင်ခဲ့ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာကျားတခင်ရဲ့ကြွယ်ဝစွာသောကောင်းချီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။